မပြည့်ရဒီလိုခေဆိုးခေကြက်ကြီးမှာအကောင်းဆုံးအလုပ်ကတော့ဘန်ထောင်တာနဲ့တောင်းစားတာပါပဲတောင်းစားတာကမှကားကြိုကားကြနေဘူးတဲ့အပင်ပန်းခံနေရသေးတယ်ဘန်ထောင်ထားရင်အဲကွန်ကန်ထဲမှာအေးစစ်ထိုင်နေငွေတွေရရနေမှာပြီးတော့အခုဆိုဘန်တွေကအရင်လိုမျိုးကတ်စတမာကိုမင်္ဂလာပါတွေဘာတွေပြောမနေတော့ဘူးဘန်ထဲဝင်တာနဲ့ဘာလာလောက်တာလဲဆိုပြီးစီးဟောက်တော့တာပဲကြာလာရင်အနန်တော့အနန္တာ၅ပါးအနေ6ပါးဖြစ်ပြီးဘန်တစ်ပါးပါတိုးလာတော့မယ်ထင်ပါတယ်အရင်ကဆိုမောင်စုပြေးလေးကဘန်တွေကိုတိတ်ယုံတာပါငငယ်ကတူတူတန်းတဲ့အလုပ်ကလေးတစ်ခုရတော့ရတဲ့လားကလေးတွေက9000တောင်းကိုဖဲဖဲပြီးဘန်မှာအပ်ဖြစ်တယ်ငွေဆိုတော့ကလည်းလက်ထဲရှိနေတုံးပြစ်ချင်တာကိုဒီတော့ဘန်နဲ့ထည့်ထားရင်မတုံးပြစ်တော့ဘူးလေတသက်လုံးဝန်ထမ်းလောက်လာလို့ဆိုတော့စီးပွားရေးလည်းမလုပ်တတ်ဘူးဘန်နဲ့ထည့်ထားတာမှအတိုးရသေးတယ်ဆိုပြီးတော့အတွေးတာပေါ့လေဆိုပြေတယ်မဟုတ်ပါဘူးဆိုပြေရဲ့အမျိုးသမီးကိုလည်းဘန်ကိုယုံလောင်အောင်ဖျားယောင်းလိုက်သေးတယ်သူကတော့နိုင်ငံခြားကျောင်းမှာစာတင်တော့ဒေါ်လာနဲ့ရတာပေါ့အစတုန်းကတော့အိုက်ဒေါ်လာတွေကိုအိမ်မှာပဲတင်ထားတာတခါတော့ကငွေ3လို့လို့ဒေါ်လာတွေသွားရောက်တဲ့အခါအစွန်းထင်းနေပါလို့ဆိုပြီးဈေးတွေနှိမ်ခံရတယ်အိမ်မှာထားတာကြာတော့မှုတက်တာဘာညာဖြစ်မှာပေါ့လေဒီတော့ဒေါ်လာကိုဘန်မှာအခိုင်းလိုက်တယ်ဘန်မှာအဲ့တော့အတိုးလည်းမရပါဘူးဘန်ကိုတော့ဝန်ဆောင်ကဆိုပြီးတစ်ရခိုင်တုံးပေးရသေးတယ်ပြန်ထုတ်ရင်လည်းဒေါ်လာထုတ်လို့မရဘူးမြန်မာငွေပဲပေါက်ဈေးနဲ့ပြန်ထုတ်ပေးတာဒါလည်းကိစ္စမရှိပါဘူးအိုက်ဒေါ်ကအပြင်ပေါက်ဈေးနဲ့ဘန်ပေါက်ဈေးကအတူတူပဲ哦ဒီလိုနဲ့အာနာလည်းတင်ရောဆိုပြေလည်းအလုံးမရှိတော့ဘူးအလုံးမရှိတော့သုံးစရာလည်းမရှိဘူးပေါ့ဒီတော့ဘန်နဲ့အပ်ထားတဲ့မြန်မာငွေလေးထုတ်သုံးပါပဲဆိုပြီးဘန်မှာသွားထုတ်တာမရပါဘူးတုံကင်ယူရမယ်လို့တလားမှာဘလောက်တူနေဒီတော့မထုတ်ဘူးပေါ့ဒါပေမဲ့ကြာကြာတောက်မခံနိုင်ပါဘူးအရေးပေါ်အသုံးလဲလို့ရောအပြင်မှာယာကိုင်နှုံးနဲ့ထုတ်ရတော့တာပဲတသိန်းကို6000 9000ပေးရတယ်အခုနောက်ပိုင်းတော့2000 3000ထိကျလာတယ်ကိုအပ်ထားတဲ့ဘန်ကလည်းတော်တော်ဆိုးတဲ့ဘန်ဆိုတော့ပိုဆိုးသွားတာပေါ့အခြားဘန်တွေကမှအခုဆိုတသိန်းကို1000လောက်ပဲပေးနေရတာဘန်နဲ့အပ်ထားတော့ကိုပစံနဲ့ကိုပူဝင်တော့ကတွေရောက်ရရောစိတ်တွေလဲဆိုးရစိတ်တွေညစ်ရစိတ်ညစ်လို့မှမဆုံးသေးပါဘူးမိမအပ်ထားတဲ့ဒေါ်လာတွေကိုမြန်မာငွေနဲ့လဲပေးမယ်တဲ့ဘယ်ဈေးနဲ့လဲဆိုတော့အဲ့တုန်းကသူတို့တတ်မှတ်တဲ့ဈေး1850တဲ့လဲမှလားမလဲမြန်မာငွေအကောင့်ထဲထည့်ပြီးမှာတဲ့အဲ့တော့ဘယ်လိုလုပ်ရမလဲလဲရတာပေါ့မြန်မာငွေအကောင့်ထဲဆိုဘယ်လောက်ထုတ်ရခက်လဲအားလုံးအသိဘူးအဲ့လိုနဲ့1850ဈေးနဲ့လဲလိုက်တာဘာဖြစ်သွားလဲဆိုရင်မစားရမတောက်ရနဲ့3,500လောက်ဆုံးချုံသွားရောချမ်းသာသူတွေအတွက်ကတော့အဲ့ပမာဏကဘာမှမဖြစ်ပေမဲ့ဆိုပြီးတော့အတွက်ကြတော့ဒီပမာဏကဘဝတစ်ခုလေတက်လုံးမစားရမတော့ရနဲ့အသက်ကြီးလာရင်ခြံလေးမြေလေးနဲ့နေဖို့ဆိုပြီးစုထားတဲ့ငွေတွေအဲ့တော့ပြည်သူတွေမှာငွေကြေးဖောက်ပွားလို့ဆုံးရှုံးရတာတစ်ခုရာဂိုင်းနှုံးပေးလို့ဆုံးရှုံးရတာတစ်ခုဒီကြတဲ့အချိန်ကုန်လူပင်ပန်းဖြစ်ရသေးတယ်အခုဆိုရင်လေကေပေးတို့ဝေပေးတို့လို့မိုဘိုင်းဘန်ကင်းတွေကိုအကောင့်တွေကိုပိတ်ချင်တယ်လို့ပိတ်တယ်ပြည်သူတွေရဲ့ပတ်စံတွေဆုံးရှုံးကုန်ရောအကောင့်ပေါင်းများစွာကိုပိတ်တော့တိန်းကိုတောင်းနဲ့ချီတဲ့လေအဲ့ပတ်စံတွေကိုဘန်နဲ့အစိုးရများပေါင့်ခိုးသလားမှတ်ရတယ်ဘုရားဘာသာယူဆဆိုဒါဝေကျွေးတွေလားပေါ့ဆိုပြီးတော့အရင်ဘဝကဘန်ပန်ရှင်တွေပေါ့အစိုးရမင်းတွေပေါ့မှာမတော်မတရားများလုပ်ခဲ့လို့လားပေါ့တကယ်တော့ဆိုပြီးတော့ဘန်တွေပေါ့တော်တော်ယုံကြည်ခဲ့ကြတာပါအစုံစုံတိကိုယုံကြည်ခဲ့ကြတယ်ဒါပေမဲ့ဘန်တွေကတော့ဆိုပြီးတော့ပြည်သူတွေကိုမယုံကြည်ဘူးပြည်သူတွေရဲ့ပတ်စံတွေကိုအလွယ်သုံးစားလုပ်တယ်ပြည်သူရဲ့ပတ်စံတွေကိုခိုးတယ်တကယ်စိတ်မကောင်းဆိုပြီးတော့ဒီလိုမျိုးကိုယ့်ပတ်စံနဲ့ကိုယ်ခံရတဲ့လူတွေအများကြီးပဲနေပါကိုယ်တွေထက်ပမာဏအများကြီးဆုံးရှုံးသွားတဲ့လူတွေလည်းရှိမှာပဲဆိုပြီးတော့ဘာပြန်လုပ်နိုင်တယ်လဲဘာမှမလုပ်နိုင်ပါဘူးတရားလည်းမစွဲနိုင်ဘူးပြန်လည်းမတောင်းနိုင်ဘူးလှုပ်လို့ရတာတခုကအော်ဆဲတာပဲတတ်နိုင်တယ်ဆဲတော့တော့မှခိုးဆဲရတာအွန်လိုင်းပေါ်မှာတော့မဆဲနိုင်ဘူးအဖမ်းခံရမှာဆိုလို့လေတကယ်တမ်းလုပ်နိုင်တာဆိုလို့ဘန်တွေကိုမယုံတော့ပဲငွေမအပ်တော့တာငွေမလွှဲတော့တာပဲလှုပ်လို့ရတယ်ဒါကလည်းရေရှည်လှုပ်လို့ရတာမဟုတ်ဘူးပတ်စံကိုအပြင်မှာထားရင်လည်းဒီခေကြီးတခိုးတမရတွေပေါ်ပါပေါ်နေအဲ့တော့လူတွေမှာပုံနေတဲ့ပတ်စံတွေကိုဘယ်မှသိမ်းမလဲတနေနဲ့တနေငွေလွှဲခြင်းဘယ်လိုလုပ်မလဲအဲ့တော့ဘန်ကတော့လုံနေဦးမှာပဲဒီတော့ဆူပြေဘန်ဖွင့်မယ်အခုတော့ဘန်တွေကိုမယုံတာမင်းဘန်ကိုဘယ်သူယုံမှာလဲလို့မေးကြလိမ့်မယ်ကိစ္စမရှိပါဘူးသူများတွေယုံအောင်လုပ်ရမှာပေါ့အဲ့တော့မပြောချင်မှပြောရရင်ဆူပြေဘန်ရဲ့ဝန်ထမ်းတွေကိုဖုံးကြီးတွေနဲ့သီလရှင်တွေပဲခန့်မယ်သူတို့က6ပါးသီလတွေ10ပါးသီလတွေလုံတော့ခိုးမှာမဟုတ်ဘူးလိမ်မှာမဟုတ်ဘူးလို့ထင်ရတာပဲမြန်မာပြည်မှာဖုံးကြောင်းကလည်းရက်တိုင်းရွာတိုင်းမှာရှိတော့အစာဦးသည်လည်းစောက်စရာမလိုဘူးငွေအချင်းဖုံးကြောင်းသွားငွေထုတ်ချင်းဖုံးကြောင်းသွားလက်အုပ်လေးချီကြော့ပြီးမှထုတ်လို့သွင်းလို့ရမယ်ခုလည်းဘန်တွေကမထုတ်ဘူးလေလက်အုပ်ချီမတက်တောင်းမှန်းပြီးထုတ်တာတော့မှထုတ်ပေးတာမှမဟုတ်တာဘန်နာမည်ကိုတော့ဘကဝါဘန်လို့ပေးလိုက်မယ်ဒီခေတ်ကဖျားရည်ဇီလီလီတမတော်မှဘန်အကောင့်တွေရှိနေပြီဆိုတော့ဘုံကြီးတွေဘန်ထောင်တာကိုတော့မထူးဆန်းဘူးထင်တာပဲအဲ့ဒီခါဆိုပြီးလဲဘုံကြီးဝဲရမှာပေါ့လေ